ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တွန်းအန်ဒရူးစ်ကမြန်မာရေးဆွေးနွေးဖို့ဩစတြေးလျနိုင်ငံကိုဒီသတင်းတစ်ပတ်ကြာကြာတွားရောက်မယ်လို့ဒီကနေ့ပဲပြောလိုက်ပါတယ်။လာမယ့်အောက်တိုဘာ1ရက်ကနေ10ရက်နေ့ထိခီးစဉ်အတွင်းမှာဩစတြေးလျအစိုးရကိုယ်စားလှယ်တွေနဲ့မြို့တော်ကင်ဘာရာမှာတွေ့ဆုံသွားမှာဖြစ်ပြီးမြန်မာရေးဩစတြေးလျရဲ့အမြင်သဘောထားနဲ့မြန်မာပြည်သူတွေရဲ့လူ့အခွင့်အရေးအတွက်ဩစတြေးလျဘက်ကရည်တည်နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးမယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။လူ့အခွင့်အရေးအထူးကိုယ်စားလှယ်ဟာဆစ်ဒနီနဲ့မဲဘုံမြို့တွေကိုလည်းတွားရောက်မှာဖြစ်ပြီးတော့မြန်မာနိုင်ငံကနေရောက်ရှိလာသူတွေကိုကူညီပံ့ပိုးပေးမယ်ကြွန့်ကျင်သူတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာနဲ့ဒုက္ခသည်အဖွဲ့အစည်းတွေဩစတြေးလျအရက်ဖက်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဩစတြေးလျမှာလာရောက်အခြေချနေထိုင်ကြတဲ့ဒုက္ခသည်တွေအပါအဝင်အလှပေါင်းစုံကမြန်မာတွေနဲ့လည်းတွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါသေးတယ်ရှင်